ရခိုင်ပြည်နယ်အတွင်းစီးရဲတင်းမာမှုတွေအရှိန်မြင့်နေတဲ့အချိန်မှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA စစ်ဦးစီးချုပ်ဘုံချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးနှစ်ယောက်ကိုထိုင်းနိုင်ငံချင်းမိုင်လာဝကယုံကထိန်သိမ်းပြီးထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကိုပြန်ပို့လိုက်တဲ့ကြောင်းကြားသိရတယ်လို့ထိုင်းအခြေစိုက်ရခိုင်အမျိုးသားကောင်စီထွေထွေအတွင်းရေးမှူးကပြောပါတယ်ဒီလောက်ရဟာထိုင်းအခြေစိုက်တော်လိုင်းရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုံခြုံရေးကိုချိန်ချောက်တဲ့လောက်ရဖြစ်လဲသူကရှုမြင်ပါတယ်ဒီလိုရခိုင်စစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုဝင်တွေကိုဖမ်းဆီးနေတဲ့လောက်ရကိုရှုတ်ချပြီးရခိုင်စစ်ရေးတင်းမာမှုတွေကိုနိုင်ငံရေးအရာဖြေရှင်းပေးဖို့လဲရခိုင်အမျိုးသားပါတီ ANP ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ရခိုင်အမတ်ကပြောပါတယ်ရခိုင်စစ်ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးမှုအပေါ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားဆက်သွယ်ဆောင်ရွက်ချက်တက်ရောက်မှုတွေအကြောင်းဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်စစ်ရေးတင်းမာမှုတွေအရှိန်မြင့်နေတဲ့ရခိုင်ပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့ဆက်နွယ်မှုတွေနဲ့ရောစစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုတွေအရတားဒေသခံတချို့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေပိုတိုးလာနေချိန်မှာပဲဒီဇင်ဘာလ4ရက်နေ့မှာတော့ AA ရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူနဲ့မိသားစုထိုင်းနိုင်ငံချင်းမိုင်မြို့မှာအထိမ်းသိမ်းခံလိုက်ရတာပါ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့သားသမီးနှစ်ဦးထိုင်းနိုင်ငံချင်းမိုင်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာလာတိုးတဲ့အချိန်ဖမ်းဆီးထိန်းသိမ်းခံလိုက်ရတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးဘက်ကိုထိုင်းစိုးရဘက်ကရဟတ်ရင်နဲ့ပို့ဆောင်လိုက်ကြောင်းကြားသိရတယ်လို့ထိုင်းခြေစိုက်ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်အခုတည်င်းအရဆိုရင်တော့ချင်းမိုင်မှာသူတို့ဗီဇာလာတက်တန့်တိုးတယ်ချင်းမိုင်ကထိုင်းလာဘကရုံးကနေပြီးတော့မှဖမ်းပြီးတော့မှဒီမဲဆိုင်ပေါ့လေနော်ဒီတာချီလေးအဲ့ဒီဒေဇက်ကိုရဟတ်ရင်နဲ့ခေါ်သွားတယ်အဲ့လိုမျိုးသိရတာပေါ့လေဒီတင်းအရဆိုလို့ရှိရင်တော့ဒီမဲဆိုင်ကိုခေါ်တာကတော့တ